လူသိပေမဲ့နာမည်မသိပဲဖုံးကြည့်လို့အသက်မရှိသူတွေတဲ့ကမ္ဘာပုသက်ဆေလောကကို1962ခုနှစ်ခရဲကကင်လှုပ်ခဲ့တဲ့အမေရိကန်သဘာဝတ္ထပညာရှင်ဆာယူဆီယာမရစ်ချယ်ကာဆန်နဲ့ပါဝင်ပါတယ်။1906ခုနှစ်မှာမွေးဖွားတဲ့ရစ်ချယ်ကာဆန်ဟာဘဝတစ်လျှောက်လုံးသဘာဝအလှတရားတွေကိုမြန်နိုးပွေဖက်သုတေသနလှူလာသူဖြစ်ပြီးသဘာဝအာနိသင်တွေကိုဖြည့်ဆည်းတဲ့ဓာတုပစ္စည်းတွေကတစ်ဆင့်ဖြစ်ရတယ်လို့ပြောလဲပြောသူအမတန်နဲ့ကြောက်တဲ့ကင်ဆာရောဂါနဲ့ပဲ1964ခုနှစ်မှာဆုံးပါသွားသူလည်းဖြစ်ပါတယ်။သူတည်သနာအကြိမ်ကြိမ်လုပ်ပြီးလူမှုကိုချပြဖို့စာရေးတဲ့အခါအထက်တော့အခါကပြင်ဆင်အချောတတ်တဲ့အတွက်စာတုံးထွက်ဖို့အချိန်အတော်ယူရပြီးထလာရင်လည်းရောင်းအကောင်းဆုံးစည်ရင်ဝင်သူလည်းဖြစ်ပါတယ်။သဘာဝပဝင်းခြင်းအရေးတိတ်အလေးမထားတဲ့သူခစ်တင်မကသဘာဝကိုအလေးထားရကောင်းမှန်းသိလာတဲ့ဒီနေ့အထိသူဟာရောင်းအကောင်းဆုံးစာရေးဆရာတရားမှာပါဝင်နေတုန်းပဲဖြစ်ပါတယ်မြန်မာနိုင်ငံမှာဗိုလ်ချုပ်နေဝင်းစိတ်အာနာသိန်းနဲ့နှစ်မှာရစ်ချယ်ကာဆန်ထုတ်ဝေတဲ့ Silent Spring တိတ်ဆိတ်သောနှွေးဥစာအုပ်ကရက်ရိုက်သွားတာပါသူကိုသိသူရှိပြီးမသိသူတွေလည်းရှိနိုင်တာမို့သူဘသူဆိုတာရစ်ချယ်ကာဆန်Witness of Nature Richard Carson သဘာဝတသိဆိုတဲ့စာအုပ်ရေးသားတဲ့ Linnelier ကတွစ်ဆုံမင်းမြန်ငန်းတစ်ခုမှပြောသွားတာကတော့
Carson was a scientist and an environmentalist who
Carson ဟာသဘာဝချင်းမြတ်နိုးပြီးသဘာဝအကြောင်းသူရေးထားတာတွေလူမှုကိုဝေးမြပေးခြင်းနဲ့သိပ္ပံပညာရှင်နဲ့သဘာဝပတ်ဝန်းကျင်တင်သိရေးသမားဖြစ်ပါတယ်ဒါဒီမကဘဲသဘာဝဟန်ချက်ပြောင်းအောင်ကျမတို့လုပ်နေတဲ့အတွက်လူသားတွေအနေရရှိတာကိုသတိပေးနှိုးဆော်လာသူလဲဖြစ်ပါတယ်လို့ပြောသွားတာပါ။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားအများစုဟာသိပ္ပံသမားတွေဖြစ်ကြပြီးစာရေးကြရင်ပညာရက်ဆန်းဆန်းတွေများပေမဲ့ရစ်ချယ်ကာဆင်ကတော့သိပ္ပံစာပေကိုလှလှပပဆက်မက်စပွဲဆွဲဆောင်ရေးသားနိုင်ပါတယ်။သူ့မိခင်ကမွေးမြူပေးတဲ့သဘာဝကိုမျက်နှိုးချင်းတရားနဲ့ငငယ်ကလေးကယဉ်ပါလာပြီးကျောင်းကထုတ်ဝေတဲ့စာဆောင်မှာဆနစ်သမီးကလေးကစာစရေးလာသူမှုစာရေးဆရာလုပ်ဖို့ရည်မှန်းထားခဲ့သူလည်းဖြစ်ပါတယ်။ဒါကြောင့်တက္ကသိုလ်ရောက်စမှာအင်္ဂလိပ်စာအဓိကဘာသာယူပါတယ်။နောက်မှဇီဝဗေဒပညာရပ်ပဲပြောင်းသွားပြီးသူတည်သနာလို့ရာကရှာဖွေတွေ့ရှိချက်တွေကိုလှလှပပရေးသားရာမှုသူ့အရေးသားတွေဟာရတနှွေတဲ့သုတစာပေလိုတောင်ပြောနိုင်ပါတယ်။ပြောကျေသလောက်လေးလာလို့မဆုံးနိုင်တဲ့ပင်လယ်ပြင်ကသူ့ကိုညှို့ယူဖမ်းစားတာမို့1942ခုနှစ်မှာ Under the Sea Wing ပင်လယ်လျောက်ဆိုတဲ့စာအုပ်ပထမဆုံးထုတ်ဝေပါတယ်။1950ခုမှာထုတ်ဝေတဲ့ The Sea Around Us ကျွန်ုပ်တို့ပတ်ပတ်လည်ကပင်လယ်စာအုပ်ဟာနိုင်ငံတကာရောင်းအကောင်းဆုံးဖြစ်ပြီး1955ခုနှစ်မှာတော့ The Age of the Sea ပင်လယ်အစွန်စာအုပ်ထုတ်ဝေပါတယ်။ဒီပင်လယ်ဆိုင်ရာစာအုပ်တွေမှာပင်လယ်ရေစည်းကြောင်းပြောင်းတာတွေပေါင်းစုံတာတွေပင်လယ်ရေဘူးကျိန်ပြောင်းလဲရာသီဥတုပြောင်းလဲရေခဲမြစ်တွေပျော်ဆင်းတာရေပျော်သရဝါတွေနဲ့ဂေယစနစ်စတာတွေကိုချေချေမြင့်မြင့်ဖော်ပြပါတယ်အနဝဘေရပညာရှင်မို့ပင်လယ်ကိုအာယုံဆုနစ်နေပေမဲ့အနုမြူဘုံကျဲလိုက်မှညီကုန်းချုပ်သွားတဲ့ဒုတိယကမ္ဘာစစ်ကိုလည်းမှီလိုက်လို့ကင်ဆာယောဂါဖြစ်စေတဲ့ရေဒီယိုတတိကျပစ္စည်းတွေအန္တရာယ်ကိုလည်းမြင်ဒုတိယကမ္ဘာစစ်အပြီးအသုံးများလာတဲ့ပိုးသတ်ဆေးအစစ်ကိုလည်းသိတဲ့အတွက်သူကိုယ်တိုင်ရင်သားကင်ဆာခံစားနေရတဲ့ကြားကအမေရိကန်ပြည်ထောင်စုသားမကကမ္ဘာကိုကင်လှုပ်စေတဲ့ Silent Spring စာအုပ်ကိုရေးသားထုတ်ဝေလိုက်ပါတယ်ဒီစာအုပ်ထုတ်ဝေပြီးရုပ်မြင်သံညာမေးမြန်းခန်းတစ်ခုမှာ Richard Carson ပြောသွားတာက
The balance of nature is built.of a series of interrelationships
တရှိတရှိချင်းတရှိနဲ့သဘာဝပတ်ဝန်းကျင်ချင်းအပြန်အလှန်ဆက်ဆက်ပြီးသဘာဝဟန်ချက်ထင်းညှိတိစောက်ထားတာပဲဖြစ်ပါတယ်လို့ပြောပါတယ်တစ်ခုနဲ့တစ်ခုအမိသဟပြုသဟဇာတဖြစ်နေရမှာမို့ဟန်ချက်မဖြစ်ဖို့သတိပေးတာပါဒီစာအုပ်ကအမေရိကန်ကိုပြောင်းလဲသွားစေတဲ့စာတုံးအဖြစ်ကွန်ဂရက်စာကြီးတိုက်ကသတ်မှတ်ထားပါတယ်ပုသက်ရှိအန္တရာယ်ကိုအမျိုးသမီးတစ်ယောက်ကဆေးစိတ်ပေါက်ပေါက်သူတည်သနာပြုပြီးအချက်အလက်ခိုင်ခိုင်လုံလုံနဲ့ထောက်ပြပြီးမဲ့ဓာတုလုပ်ငန်းရှင်တွေကလက်မခံနိုင်မဲ့အကြီးကျယ်တိုက်ခတ်ပုတ်ခတ်ဆွဆဲပါတယ်။ဒါပေမဲ့အမှန်တရားနဲ့သဘာဝတရားကသက်သေထူတာမို့အမေရိကန်ပြည်ထောင်စုမှာရစ်ချယ်ကာဆန်အကြီးကျယ်ကန့်ကွက်တဲ့ DDT ပုတ်တဆေးကို1982ခုနှစ်မှာပိတ်ပင်လိုက်ပါတော့တယ်။2000တခုကထွက်ပြန်တဲ့ Stockholm ညီလာခံအစိုးရခန်းစာမှာတော့ကမ္ဘာမှာ DDT ပုတ်တဆေးမသုံးတော့ပေမဲ့မြန်မာနိုင်ငံပါဝင်9နိုင်ငံမှာသုံးနေတော့မယ်လို့ပါရှိပါတယ်။ခုတော့ DDT ကိုတတ်မြစ်ထားပေမဲ့မြန်မာနိုင်ငံမှာပုတ်တဆေးအနေနဲ့အတော်ကြီးမားနေတာကိုပြောပြသူကတော့မေမြို့ပန်းဤမြိုင်ပန်းမျိုးစုံနဲ့စိုက်ပျိုးရေးပစ္စည်းဆိုင်တာဝန်ခံလည်းဖြစ်ကိုရိုင်လေးဥယျာဉ်စိုက်ပျိုးနေတဲ့ဒေါ်နယ်ရဲ့ဥယျာဉ်ပါ
ကျင်းလောက်ထားတယ်အဲ့ဒါဒီအားလုံးကချီဟောင်းဆီးဖြစ်သွားပြီဒီလိုအမင်းတို့တချို့ကျန်နေတဲ့ဘင်းလောက်ထားတဲ့ဆီးတွေတုံးနေတော့မယ်တောက်တူကလိုက်ရှာတော့မယ်လောရီထုတ်ထားတယ်ဒါပေမဲ့လောရီအတိုင်းနဲ့အတိအကျမကင်ဘူးစစ်သေးရေးအရာရှိတွေဝင်နေပေါ့နော်ဆိုင်နေဆိုင်နေဝင်ပြီးတော့ဗမာစာနဲ့ရေးထားရင်မဖမ်းဘူးဆိုတော့ပေါ်တက်စီအတူတွေဟာတရုတ်ကရောထိုင်းကရောဝက်တောက်တွေဝင်လာတဲ့ဟာတွေဟာဒစိတ်တွေပြောင်းဗမာစာတွေနဲ့ကတ်တယ်အရင်တုန်းကတော့တရုတ်စာတွေထိုင်းစာတွေနဲ့ဝက်တောက်တွေရောင်းနေအခုတော့ဗမာစာလုံးတွေနဲ့ကတ်ပြီးတော့ရောင်းနေကြရဲ့
တရားဝင်ဝင်မဝင်ဝင်စံချင်းစံညွန့်မီမီမမီမီဗမာစာပါရင်အဖမ်းစီမရှိပဲတုံးနေတဲ့အပြင်ကုမ္ပဏီကြီးတွေကိုယ်တိုင်လုတ်ကင်နေပုံကိုလည
်းနည်းနည်းကြီးနေတဲ့ကုမ္ပဏီတွေကရောင်းခွဲတွေလုတ်ပြီးတော့သူတို့ကဒီစုပြူကြတယ်ဆိုတော့သူတို့ရဲ့ဒီလာဆိုင်ကြီးတွေကိုပေါ့အကျိုးအမြတ်တွေအများကြီးပေးလိုက်တယ်ဆိုင်ကြီးရောင်းလို့အားမရသေးဘူးရွာကကုန်ကုန်ဆိုင်ကြီးတွေနဲ့တခါခေါ်ရောင်းတယ်အဲ့ဒါလည်းအားမရသေးဘူးအဲ့ဒီကုမ္ပဏီတွေကပဲရွာတကြီးအိမ်ကိုသွားချတယ်ပိုးတက်စီးပြီးအရှက်ပဲပဲပိုးတက်စီးကိုပတ်စံပေးပြီးဘယ်သူမှမဝယ်ဘူးတောင်သူကတီးနံပေါ်ပြီးပဲအရမ်းပဲပေါ်ပေါ်လောလောလေးလုံးဝစစ်ဆေးချက်မရှိပဲနဲ့ရောင်းနေကြရလीတိုင်းပြည်ကဒီမှာကဘလောက်အနေနဲ့ကြီးနေဒီပိုးတက်စီကိုဖြစ်တယ်လို့ခင်ဗျာပိုးတက်စီကရေတွေထဲပါသွားမယ်ပါတဲ့ထဲပါသွားမယ်ဒီမှာအနေနဲ့ရှိတဲ့ဟာကိုလीအချိုးရေချက်တောင်ပေါ်ပေါ်လောလောရောင်းနေတာခုဗမာတွေအကုန်လုံးစက်တန်းတွေတိုးလာကြပြီဆိုတာပိုးတက်စီရတနာတွေလည်းအများကြီးပါလာပြီလीခင်ဗျာလူတွေလာတယ်လက်ပြန်ခူးမယ်ခင်လိုက်ကြတာပဲရောင်းနေဆိုင်နေရလဲဘလောက်ကြကြမှာဒီဆေးရဲ့ဓာတ်ကျွင်းကကုန်သွားမယ်ဆိုတာဘာမှမသိဘူးဟာဒီဆေးကတော့ပိုးအရန်တည်တာပဲဟေးဖြန်းလိုက်စမ်းဆိုတောင်းတော့လည်းဟုတ်ကဲ့ပိုးတည်တယ်ဖြန်းလိုက်အဲ့ဒါကြီးကအစိတ်ကြီးကျယ်ကိုသိနေဇလန်းကြီးကတော့တကယ်တမ်းပြောရမယ်ဆိုရေထွက်လို့တောင်ရှာမယ်မသိဘူးလှုပ်ချင်တာကိုလှုပ်နေတာ
ဒါကြောင့်လဲရစ်ချတ်ကာဆင်1962ခုနှစ်ခရဲကသတိပေးထားတဲ့ပုသက်ဆေးအစိတ်နဲ့အနေရကို2019နဲ့ရောက်လာတာတောင်မြန်မာနိုင်ငံကသတိမထားမိကြသေးဘူးလို့တောင်ပြောရတော့မလို့ဖြစ်နေပါရှင်